ရတနာနိုင်ငံတဟိတ်မြို့လေပေါ်မှာတောက်ကြနေကဓာတ်နဲ့လိုက်ထိုးခဲ့သူလို့တင်ပြရှိတဲ့အသက်35နှစ်အရွယ်မျိုးသားကိုရဲတပ်ဖွဲ့ကစနေနေ့မှာဖမ်းမိလိုက်ပြီးလို့ Rider သတင်းမှာရေးထားပါတယ်။ဒေတိုက်ခိုက်မှုအတွင်းလူငယ်3ဦးဒဏ်ရာရပါတယ်။လိမ့်စာတိတိကျကျမရှိတဲ့အတီတန်ရရှိသူကိုစစ်ဆေးမြင်မြန်ဖို့ရဲစခန်းကိုခေါ်သွားပြီးလို့ရဲတပ်ဖွဲ့ကပြောပါတယ်။ဒဏ်ရာရသူတွေဖြစ်ကြတဲ့အသက်15နှစ်အရွယ်ကလေးမလေး2ယောက်နဲ့အသက်73နှစ်အရွယ်လူငယ်လေးတို့ကိုတော့တောက်ကြနေနှောင်းပိုင်းမှာဆေးရုံကဆေးဝင်ပြုခဲ့ပြီးဖြစ်ပါတယ်။ကလေးမလေးတွေဟာလမ်းပေါ်ကနေပြီးအနားကစတိုးဆိုင်တွေကိုအော်ပြီးပြေးဝင်သွားကြတယ်လို့မျက်မြင်နှစ်ဦးကိုကိုးကားပြီးအများပြည်သူဝန်ဆောင်မှုရုံးတံလွှင့်ဌာန NOS ကပြောပါတယ်။တိုက်ခိုက်သူအများသားဟာမြို့လေကောင်ကကုန်တက်တခုမှဓာတ်နဲ့ထိုးပြီးတဲ့နောက်ထွက်ပြေးသွားတာကြောင့်ရဲတပ်ဖွဲ့ရဟတ်ရင်တွေကိုပါတုံးပြီးအပြင်းထန်ရှောက်ဖွေခဲ့ကြတာပါ။တိုက်ခိုက်မှုဖြစ်တဲ့နေရာဟာနယ်သာလန်အစိုးရရုံးဆိုင်ရာလွတ်တော်အဆောက်အဦးနဲ့တိတ်မဝေးလာတယ်လို့ The Hague မြို့ဟာနိုင်ငံတကာဖွဲ့စည်းတွေနဲ့တရားရုံးတွေရုံးဆိုင်တဲ့နေရာလည်းဖြစ်ပါတယ်။အခင်ဖြစ်ပြီးတဲ့နောက်ဆေးဘဝန်ထမ်းတွေကဒဏ်ရာသူတွေကိုကုသပေးပြီးရဲတပ်ဖွဲ့ကတဲလွန်စားတွေလိုက်ရှာနေတဲ့အတွက်အဲ့ဒီနေရာကိုနာယီအတော်ကြာပိတ်ထားခဲ့ပါတယ်။နေဒရန်နိုင်ငံမှာအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုတွေနဲ့တိုက်ခိုက်မှုကျန်းစီတာတွေဖြစ်ခဲ့မှုပြီးမဲ့တခြားဥရောပနိုင်ငံတွေမှာဖြစ်သလောက်တိုင်းတာပမာဏမျိုးတော့အခုချိန်ထိမဖြစ်ဘူးသေးပါဘူး။